နိုင်ငံရဲ့ချားတိုင်းပြည်ရင်းနဲ့စီးရဲမဟာမိတ်တွေဟာလေပြားနိုင်ငံအရေးခင်တဲ့ပတ်သက်ပြီးဘလို့တုံ့ပြန်ရမယ်ဆိုတာတွေကိုအခုထိဆက်ပြီးငင်းခုံဆွေးနွေးနေကြတော့မှာကြတဲ့ပရင်းနေမှာနေတိုးမဟာမိတ်နိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေဟာဘရပ်ဆဲလ်စ်မှာတွေ့ဆုံဆွေးနွေးတဲ့အခါလေပြားအရေးနဲ့ဒေတာရင်းအခြေအနေတွေကိုအဓိကထားပြီးဆွေးနွေးကြမယ်လို့နေတိုးအကြီးအကဲအန်ဒါစ်ဖော့ခ်ရက်စ်မဆန်ကပြောပါတယ်ဒီအစည်းအဝေးကိုအမေရိကန်ကာကွယ်ရေးဝန်ကြီးရောဘတ်ဂိတ်စ်လည်းတက်ရောက်မှာဖြစ်ပါတယ်။လေပြားနိုင်ငံကိုလူသားချင်းစာနာမှုဆိုင်ရာကယ်ဆယ်ရေးလုပ်ငန်းတွေပေးဖို့နဲ့အရေးပေါ်စီးရေးတုံ့ပြန်မှုတွေလုပ်ဖို့လိုအပ်လာနိုင်တဲ့အခြေအနေတွေအတွက်ပြင်ဆင်ဖို့တက်ရောက်လာမဲ့နေတိုးနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့မစ္စတာဂိတ်စ်ဆွေးနွေးမှာဖြစ်တယ်လို့အမေရိကန်ကြီးထန်းအရာရှိသူကပြောပါတယ်။ဗြိတိန်နဲ့ပြင်သစ်နိုင်ငံတွေကတော့လေပြားနိုင်ငံအပေါ်ကုလသမဂ္ဂရဲ့လေရင်မပြန့်တမ်းရဇုံတတ်မှတ်ရေးအရေးယူတန်းခတ်တဲ့ဆုံးဖြတ်ချက်မူကြမ်းအတွက်ပြင်ဆင်နေကြပါတယ်။လေပြားကောင်းဆောင်မမကဒါဖီကတော့သူ့နိုင်ငံအတွက်လင်းရင်မပြန်တမ်းရဇုံတတ်မှတ်ပြစ်ဒဏ်မချဖို့အတွက်ပြင်းပြင်းထန်ထန်တတိပေးခဲ့ပါတယ်။တကယ်လို့ဒီလိုဇုံတတ်မှတ်ပြီးပြစ်ဒဏ်ချရင်လေပြားနိုင်ငံကအနောက်နိုင်ငံတွေကိုလက်နက်နဲ့ပြန်ပြီးတိုက်ခိုက်မယ်လို့မစ္စတာဂရာဖီကဗိုလ်တပူးနဲ့တူရကီအစိုးရရုပ်တံရဲ့မေးမြန်းခန်းမှာပြောကြားခဲ့ပါတယ်။အမေရိကန်သမ္မတဘာရက်အိုဘားမားကတော့သူ့ရဲ့ထိတ်တန့်အကြံပေးတွေနဲ့ဗိုလ်တပူးနဲ့မှာတွေ့ဆုံပြီးလေပြားရေးကိုဆွေးနွေးခဲ့ပါတယ်။အီတလီနိုင်ငံကလည်းသူ့ရဲ့အရင်လက်ရောက်ခံနိုင်ငံတစ်နိုင်ငံဖြစ်တဲ့လေပြားရေးနဲ့ပတ်သက်ပြီးကုလသမဂ္ဂ EU ဥရောပသမဂ္ဂနဲ့ NATO အဖွဲ့တွေကဆုံးဖြတ်ချက်တစုံတရာချမှတ်မယ်ဆိုရင်သူလည်းအဓိကတူဖြစ်ပါဝင်ခြင်းနဲ့လို့ဆိုပါတယ်။